အယ်ဂျီးရီးယားနိုင်ငံမှာနိုင်ငံခြားသား42ယောက်ကိုအစ္စလာမ်စစ်သွေးကြွတွေပြန်ပြီးဆွဲဖမ်းထားတဲ့တဘာဝဓာတ်ငွေစက်ရုံဝင်အပေါ်စစ်စစ်မှုအဆုံးသတ်သွားပြီလို့အစိုးရပိုင်သတင်းအေဂျင်စီကပြောပါရယ်။ဒါပေမဲ့ပြန်ပြီးဆွဲခံထားရသူတွေနဲ့ပတ်သက်တဲ့သတင်းအတိအကျကတော့ခိုင်ခိုင်မာမာမရသေးဘူးဖြစ်နေပါရယ်။ဝင်ရောက်စီးနှင်းမှုအတွင်မှအကြမ်းဖက်သမားအများအပြားကိုတုတ်တင်နိုင်ခဲ့တယ်လို့အယ်ဂျီးရီးယားပြန်ကြားရေးဝန်ကြီးမိုဟာမက်ဆာယီကပြောပါရယ်။ပြန်ပြီးဆွဲခံထားရတဲ့သူတချို့လည်းသေဆုံးခဲ့တယ်လို့သူကဆိုပါရယ်။အယ်ဂျီးရီးယားရဟတ်ယာဉ်တွေနဲ့တိုက်ခိုက်စစ်မှာစစ်သွေးကြွတွေကပြန်ပြီးဆွဲထားသူတွေကိုနေရာပြောင်းဖို့ကြိုးစားတဲ့အတွက်ပြန်ပြီးဆွဲခံထားရတဲ့သူ34ယောက်နဲ့ပြန်ပြီးသမား15ယောက်သေဆုံးခဲ့တယ်လို့မော်ရီတေးရီးယားသတင်းအေဂျင်စီတစ်ခုကဒီစစ်သွေးကြွပြောခွင့်ရသူတယောက်ကိုကိုးကားပြီးတော့ဖော်ပြပါတယ်။ဒီသတင်းအရေးအတွက်ကိုတိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။အယ်ဂျီးရီးယားသတင်းအေဂျင်စီကတော့ပြန်ပြီးဆွဲခံထားရတဲ့သူ4ယောက်ထက်မနည်းကိုကယ်တင်နိုင်ပြီးတော့ကျန်တဲ့သူတွေကတော့ထွက်ပြေးလွတ်မြောက်သွားကြတယ်လို့ပြောပါတယ်။Irish လူမျိုးပြန်ပြီးဆွဲခံထားရတဲ့သူတယောက်ကတော့ဘေးကင်းလုံခြုံသွားတယ်ဆိုတာကိုသူနဲ့စကားပြောခဲ့ရတဲ့မိသားစုတွေစီကအတည်ပြုနိုင်ပါတယ်။တခြားပြန်ပြီးဆွဲခံခဲ့ရသူတွေထဲမှာ Norway, Japan နဲ့ American လူမျိုးတွေပါဝင်တယ်လို့ယုံကြည်ရပါတယ်ရှင်။